မင်္ဂလာပါရှင်။2018ခုနှစ်ဧပြီလ20ရက်တောက်တာနေ့ညနေပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့ 25 တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါ။သမ္မတဒေါ်နယ်ထရမ့်နဲ့ FBI ညွှန်ကြားမှု James Comey တို့တွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးတော့ Comey ရေးသားထားတဲ့မှတ်တမ်းတွေကြာသပတေးနေ့ကပေါ်ကြားလာပါတယ်။ Washington မှာတွေ့ဆုံဖို့ American သမ္မတဒေါ်နယ်ထရမ့်ရဲ့ဖိတ်ကြားချက်ကို Russia သမ္မတ Vladimir Putin အနေနဲ့လက်ခံဖို့ဆန္ဒရှိတယ်လို့ Russia ဘက်ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုတင်ပြပေးသွားဖို့ရှိပါတယ်မခွန်ကြီး
။ကောင်းပါပြီရှင်။အခုညနေခင်းဆက်ပြီးနားဆင်ကြမယ်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဒီကနေ့ Writer သတင်းတောက်နှစ်ဦးရဲ့အမှုယုံကြည်မှာတရလူတက်တဲ့အရေးအရာရှိကအထက်အမင်းအရာဆိုပြီးတော့ထွက်ဆိုသွားထောင်ချောက်ဆင်ဖန်စီခိုင်ခဲ့တဲ့အကြောင်းထွက်ဆိုခြင်းနဲ့ပတ်သက်လို့အခုလိုတည်ကြရမှာပ
ါဥပဒေအရာရှိဘက်ကဒီရေမှုတူရေမှုမုံရနိုင်ကိုမယုံကြည်ထိုင်တော့တက်တဲ့ဖြစ်ကြောင်းပေါ့နော်ပြင်ညာဖို့အတွက်ရှောက်တယ်အဲ့ဒီဟာကိုကျွန်တော်တို့ကကန့်ကွက်ထားတဲ့အတွက်နားမဲ့ယုံကြည်မှာနှစ်ဖက်တစ်တစ်နဲ့ရှောက်လိုက်ကြပေးရမယ်အဲ့ဒါကိုရောကြားနာမယ်ပေါ့
သတင်းတောက်နှစ်ဦးရဲ့အကျိုးဆောင်ရှင်နေဦးတန်းစောအောင်ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်။ရခိုင်ပြည်နယ်တွင်းကဒုက္ခသည်စခန်းတချို့ကိုကိုဖီအာနန်ကော်မရှင်စီရင်ခန်းစားပါအကြံပြုချက်များနဲ့အညီပိတ်သိမ်းမှုဆောင်ရွက်နေတဲ့အခြေအနေတခါထိုင်းမြန်မာနယ်စပ်မှာကားမောက်လို့မြန်မာအမျိုးသမီးတဦးအပါအဝင်နှစ်ဦးသေဆုံးပြီးဒဏ်ရာရသူတွေဆေးကုသမှုခံယူရတဲ့အခြေအနေတွေကိုပြောပြပေးဦးမှာပါ။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုက်ခင်အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကပြောပြပါမယ်ရှင်။
လွန်ခဲ့တဲ့နှစ်အတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အဲ့ဒီအချိန်ကပြည်ထောင်စုစုံစမ်းစစ်ဆေးဘီရို FBI ညွှန်ကြားမှု James Comey တို့တွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးတော့ Comey ရေးသားထားတဲ့မှတ်တမ်းတွေကြာသပတေးနေ့ကပေါ်ကြလာခဲ့ပါတယ်။ Congress လွှတ်တော်အမတ်တွေဖတ်ရှုလို့ရအောင်တရားရေးဌာနကထုတ်ပြန်ခဲ့ပြီးတဲ့နောက်ပြင်ပကိုအခုလိုပေါ်ကြလာတာပါ။သမ္မတနဲ့တွေ့ဆုံခဲ့ခြင်းအတွင်းစကားပြောဆိုရမှာစိတ်ကတိကောင်းဖြစ်စရာအကြောင်းအရာတွေပါဝင်တယ်လို့ယူဆပြီးတဲ့နောက်မှတ်စုရေးသားထားဖို့လိုတယ်လို့ယူဆပြီးတော့ရေးသားခဲ့တာလို့ Comey ကပြောပါတယ်။သမ္မတရွေးကောက်ပွဲမှာသူနိုင်ရအောင်ရုရှားရီနဲ့ပူးပေါင်းကြံစီခဲ့တယ်ရုရှားပြည်တစားရီနဲ့ထရမ့်တို့ပျော်ပါနေတဲ့ဗီဒီယိုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးသမ္မတကစိုးရင်ကြောင်ပြောကြားခဲ့တယ်လို့လည်းအဲ့ဒီမှတ်တမ်းထဲမှာကိုမေးကရေးသားထားပါတယ်2016သမ္မတရွေးကောက်ပွဲမှာတိုင်ငင်ကာလမှာထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဝင်တွေနဲ့ရုရှားတို့ကြားပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တယ်ဆိုတာနဲ့ဒီရွေးကောက်ပွဲရလဒ်တွေအပြောင်းလဲဖြစ်အောင်ရုရှားတို့ကြားဝင်နှောက်ယှက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနေတဲ့ FBI ညွှန်ကြားမှုဟောင်း James Comey ကို Trump ကလွန်ခဲ့တဲ့နှစ်မေလအတွင်းရာထူးကဖယ်ရှားခဲ့ပါတယ်။ Comey ရဲ့မှတ်တမ်းတွေပေါက်ကြားလာခဲ့ပြီးမှပဲသမ္မတ Trump ကသူ့အနေနဲ့ဘလို့ပူးပေါင်းကြံစည်မှုမျိုးမှမရှိတဲ့အပြင်စုံစမ်းစစ်ဆေးမှုတွေကိုလည်းပိတ်ပင်တားဆီးထားတာမျိုးမရှိခဲ့ဘူးဆိုတာဒီမှတ်တမ်းထဲမှာအထင်ရှားတွေ့မြင်ရကြောင်း Twitter လူမှုကွန်ရက်မှာကြာသပတေးနေ့ကရေးသားခဲ့ပါတယ်။ဒါအပြင် Comey ဟာလျှို့ဝှက်အချက်လက်တွေကိုဖောက်ချခဲ့သူအဖြစ်လဲ Trump ကဆွဆွဲထားပါတယ်။ရုရှားတွေကတော့သူတို့အပေါ်ဆွဆဲချက်တွေနဲ့ပတ်သက်ပြီးတော့မဟုတ်မှန်ကြောင်းညင်းဆိုထားပါတယ်။အခုသတင်းပတ်တွင်ထုတ်ဝေဖြန့်ချိခဲ့တဲ့ James Comey ရဲ့ A Higher Loyalty Truth Lies and Leadership ဆောက်ထဲမှာတော့ကိုကျင်တရားနဲ့အမှန်တရားကိုပြစ်ပယ်ပြီးပုဂ္ဂိုလ်ရေးအရာသစ္စာခံတဲ့သူတွေကလိုလားတဲ့ဂိုင်းကောင်းဆောင်တဦးနဲ့သမ္မတကိုနှိုင်းယှဉ်ရေးသားထားပါတယ်ခင်ဗျာ။
American ဘဟုထောက်လှမ်းရေး agency CIA ညွှန်ကြားရင်းမှု Mike Pompeo ဟာမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့ကိုသွားရောက်ပြီးတော့ခေါင်းဆောင် Kim Jong Un နဲ့လွှဲလွှဲတွေ့ဆုံခဲ့တာဟာ American ပြည်ထောင်စုနဲ့မြောက်ကိုရီးယားထိပ်တည်စည်းဝေးပွဲဖြစ်မြောက်ရေးလိုအပ်တဲ့ဆောင်ရွက်ချက်တွေကိုလုတ်ကင်လိုက်တဲ့အကောင်းလက္ခဏာဆောင်တဲ့သင်္ကေတဖြစ်တယ်လို့လေလာသုံးသပ်သူတွေကပြောပါတယ်။ Pompeo ရဲ့တွေ့ဆုံပွဲကအဆင်ပြေချုံးမွေ့မှုရှိခဲ့တယ်လို့ကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်နိုင်ခဲ့တယ်လို့လည်းသမ္မတ Donald Trump ကပြောပါတယ်။လာမယ့်မေလနောက်ပိုင်းမှာမဟုတ်ဇွန်လအစောပိုင်းမှာသမ္မတ Trump နဲ့ခေါင်းဆောင် Kim တို့ကြားထိပ်တည်စည်းဝေးနွေးပွဲဖြစ်လာစေရေးကြိုတင်ပြင်ဆင်မှုတစ်စိတ်တစ်ပိုင်းဖြစ်နေခုလို့တည်ရောက်သားလည်းဖြစ်ပါတယ်။နျူကလ িয়ার ကင်းစင်ရေးဆိုတဲ့စကားလုံးကိုနှစ်ဖက်အတိတ်ပဲဖွင့်ဆိုချက်ကွာခြားနေတာကထိပ်တည်စည်းဝေးပွဲဖြစ်မြောက်ရင်းမှာအဟန့်အတားဖြစ်သွားစေနိုင်တယ်ဆိုပြီးကျွမ်းကျင်သူတွေကပြည်ခရဲလာမှပြောဆိုခဲ့တာပါ။နျူကလ িয়ার ကင်းစင်ရေးအတွက်အမေရိကန်ဘက်ကအချိန်တစ်ခုသတ်မှတ်ဖို့ရွေးပေမဲ့လည်းမြောက်ကိုရီးယားဘက်ကတော့ရေရှည်ဖြစ်လာနိုင်တဲ့ဒီလုပ်ငန်းစဉ်အတွင်းသူတို့ကိုတဆင့်ချင်းအလျှော့ပေးလိုက်လို့မဲ့အချိန်တွေကိုရှာဖွေသွားမဲ့သဘောရှိတယ်လို့မြောက်ကိုရီးယားအရေးကျွမ်းကျင်သူရေးတက်ရေးလေလာသုံးသပ်ရေးဌာနကနိုင်ငံတကာရေးရာအုပ်စုဒါရိုက်တာ Ken Gosses ကပြောပါတယ်
။ Washington မှာတွေ့ဆုံဖို့ American သမ္မတ Donald Trump ရဲ့ဖိတ်ကြားချက်ကို Russia သမ္မတ Vladimir Putin အနေနဲ့လက်ခံမှုဆန္ဒရှိကြောင်း Russia နိုင်ငံသားရေးဝန်ကြီး Sergey Lavrov ကပြောကြားလိုက်ပါတယ်။နိုင်ငံပိုင်သတင်းဌာန RIA Novosti နဲ့တွေ့ဆုံမေးမြန်းခန်းအတွင်း Putin ဟာတွေ့ဆုံဆွေးနွေးပွဲအတွက်အဆင်သင့်ဖြစ်နေပြီလို့သူကပြောပါတယ်။ အားလုံးတည်ထားတဲ့အတိုင်းအမေရိကန်သမ္မတနဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့တဲ့အတိုင်းပါပဲ။ဘာမှလျှို့ဝှက်ထားစရာမရှိပါဘူး။တွေ့ဆုံမှုဖိတ်ကြားခဲ့တယ်လို့ပူတင်ကိုအင်ဗျူရောမှာတွေ့ဆုံခြင်းကြောင့်ထရမ့်ကပြောကြားခဲ့တယ်လို့လည်းဆိုပါတယ်။ဖုန်းနဲ့ပြောကြားချိန်အတွင်းပူတင်အနေနဲ့ဝါရှင်တန်ကိုလာလည်ဖို့နှစ်ကြိမ်လောက်ဖိတ်ကြားခဲ့ကြောင်းနဲ့သူလည်းပဲရုရှားကိုလာလည်ဖို့ဆန္ဒရှိကြောင်းပြောကြားခဲ့တယ်လို့လက်ဗရော့ဖ်ကပြောပါတယ်။အရင်တုန်းကလည်းထရမ့်နဲ့ပူတင်တို့ဝါရှင်တန်မှာတွေ့ဆုံကြဖို့သဘောတူညီထားခဲ့ကြပူပါတယ်။မတ်လ20ရက်နေ့ကရွေးကောက်ပွဲမှာအနိုင်ရတာကြောင့်ပူတင်ကိုဂုဏ်ယူကြောင်းဒီထရမ့်ကဖုံးဆက်ပြောကြားခဲ့သလိုအဲ့ဒီမတိုင်ခင်နှစ်ရက်မတိုင်ခင်မှာဝါရှင်တန်ကိုလာလေဖို့ဖိတ်ကြားခဲ့ပါသေးတယ်။အဲ့ဒီအချိန်ကလေးကသမရနှစ်ဦးတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးနေခဲ့ကြကြောင်းအမေရိကန်ဘက်ကရောရုရှားဘက်ကပါပြောကြားခဲ့ပါတယ်ခင်ဗျာ။
ဧပြီလ9ရက်နေ့ကဓာတုလက်နက်နဲ့တိုက်ခိုက်ခံထားရတဲ့ဆိုပြီးဆွဆွဲမှုတွေရှိနေတဲ့ဆီးရီးယားနိုင်ငံဒူမာမြို့ကိုတွားရောက်ဖို့ဟန်တာချင်းခံထားရတဲ့ဓာတုလက်နက်တာစီရဲနိုင်ငံတကာအဖွဲ့ OPCW ကစုံစမ်းစစ်ဆေးသူတွေကိုလုံခြုံရေးအစီအမံနဲ့တွားရောက်နိုင်ရင်မြို့တော်ဒမတ်စကတ်မှာဆွေးနွေးနေတယ်လို့ကုလသမဂ္ဂပြောခွင့်ရသူကပြောပါတယ်။လုံခြုံရေးအရာစိုးရိမ်မှုတွေရှိနေတဲ့အတွက်စုံစမ်းစစ်ဆေးသူတွေဒူမာမြို့ကိုတွားရောက်ရေးဟန်တာချင်းခံထားရတာပါ။စုံစမ်းစစ်ဆေးရမယ့်နေရာမှာဘေးကင်းလုံခြုံမှုရှိမရှိအင်္ဂါနေ့ကတွားရောက်စစ်ဆေးတဲ့ကုလသမဂ္ဂလုံခြုံရေးအဖွဲ့တစ်ဖွဲ့ကိုလက်နက်ငယ်တွေနဲ့ပစ်ပြီးတော့ဘုံးတလုံးဖောက်ခွဲတိုက်ခိုက်ခံခဲ့ရတယ်လို့ OPCW ကပြောပါတယ်။အန္တရာယ်ရှိတဲ့အခြေအနေဖြစ်နေတဲ့အတွက်လုပ်ငန်းတွေကိုတဆင်ချင်းလုပ်ကိုင်နေပါတယ်လို့ကုလအတွင်းရေးမှူးချုပ်ပြောခွင့်ရစတီဖန်ဂျူရက်ကသတင်းထောက်တွေကိုပြောပါတယ်။လုပ်ငန်းစဖို့အန္တရာယ်ကင်းပြီဆိုတာမျိုးလုံခြုံရေးအဖွဲ့ဖက်ကအကြောင်းကြားလာရမှာဖြစ်ပေမဲ့လည်းလုံခြုံရေးအခြေအနေကြောင့်စုံစမ်းစစ်ဆေးလုပ်ငန်းတွေကိုဆန့်ကန့်ထားရတယ်လို့ OPCW အဖွဲ့ကောင်ဆောင်ကပြောပါတယ်။စုံစမ်းစစ်ဆေးရမယ့်နေရာနဲ့ပတ်သက်ပြီးတော့ပြပြဆုံဆုံစစ်ဆေးနိုင်ခြင်းမရှိတဲ့အခြေအနေကြောင့်ဓာတုပစ္စည်းစမ်းသပ်စစ်ဆေးဖို့ခက်ခဲသွားမှာကိုလက်နက်ရဲရကျွမ်းကျင်သူတို့နဲ့အမေရိကန်တာဝန်ရှိသူတွေကစိုးရိမ်နေကြတာပါ။ဆီးရီးယားကရောရုရှားနိုင်ငံတို့ကပါဓာတုလက်နက်နဲ့တိုက်ခိုက်ခဲ့ခြင်းမရှိကြောင်းညင်းဆိုထားပါတယ်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။တောက်ကြောင်ညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။ဖန်စီခံထားရတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းတော်နှစ်ဦးကိုပြန်လွှတ်ပေးဖို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံတမန်ကြီးဆမ်ယူအယ်ဘရောင်းဘတ်ကကြာလပတေးနေ့ကတောင်းဆိုလိုက်ပါတယ
် And I do want to thank in particular the journalist community that has done a great deal of the early fact finding and there are journalists that are in jail and they should be
ရင်းချက်လက်တွေကိုဦးဖျက်ဖျက်တီးအောင်ဆောင်ရွက်ခဲ့တဲ့သတင်းတောက်တွေကိုကျေးဇူးတင်ပါတယ်ဖန်စီခံထားရတဲ့သတင်းတောက်တွေလည်းရှိပြီးသူတို့ကိုလွှတ်ပေးဖို့လိုသလိုပြည်ပခါတွေဖြစ်ပွားခဲ့တဲ့မြန်မာနဲ့ဒေသတွေမှာသတင်းတောက်တွေအနေနဲ့လွတ်လွတ်လပ်လပ်သွားလာခွင့်ရှိတယ်မှာတယ်သတင်းလွတ်လပ်ခွင့်ရှိဖို့လိုအပ်ပြီးဒီလိုအခြေအနေမျိုးရှိမှသာအဖြစ်ပြက်မှန်တွေကိုသိရမှာပါလို့တမ်မကြီးဘရောင်းဘတ်ကပြောကြားသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံ Cox Bazar ဒေသတွေမှာရှိတဲ့ဒုက္ခသည်စခန်းကရိုဟင်ဂျာမွတ်စလင်တိုင်းနဲ့ချီကိုတွေ့ဆုံခဲ့ပြီးဘရောင်းဘတ်ကအခုလိုပြောလိုက်တာပါစစ်တပ်ရဲ့နေမီရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာမွတ်စလင်တွေထွက်ပြေးတိမ်းရှောင်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းလိုက်လံစုံစမ်းနေတဲ့ရိုက်တာသတင်းတော်နှစ်ဦးကိုမြန်မာအစိုးရကနိုင်ငံတော်လျှို့ဝှက်ချက်အုပ်ပဒေနဲ့ဖမ်းဆီးပြီးတော့ရုံးတယ်စစ်ဆေးနေပါတယ်ဒီကနေ့14ကြိမ်မြောက်ရုံးထုတ်စစ်ဆေးရမှာတော့ဒီသတင်းတော်နှစ်ဦးကိုအမှုစဉ်ဖမ်းဆီးခဲ့တာလို့ဒီအမှုမှာကိုယ်တိုင်ပါဝင်သူမောင်နှောဒေသဘက်မှာတာဝန်ထမ်းဆောင်ခဲ့ဘူးတဲ့ဒူရဲမှုမိုးရနိုင်ကသတင်းမီဒီယာတွေကိုပြောကြားလိုက်ပါတယ်2019ဒီဇင်ဘာလအတွင်းကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာမင်္ဂလာလုံးမျိုးနဲ့အတွင်းကစားတောက်ဆိုင်တစ်ဆိုင်မှာဒူရဲမှုမိုးရနိုင်တက်ချက်ကြီးခင်မောင်လင်းတို့နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ပြန်လာမှာလျှို့ဝှက်စာရွက်စာရိုက်နေလက်ဝဲတွေ့ရှိမှုနဲ့ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကအာဂါတလာမြို့မှာမနေ့ချာရာဘီနေ့ကတရားမဝင်ဝင်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်18ဦးကိုအိန္ဒိယရဲတပ်ကဖမ်းဆီးလိုက်ပါတယ်။ဒီထဲမှာအမျိုးသမီး3ဦးနဲ့ကလေးငယ်4ဦးပါဝင်ပါတယ်။ပုဂ္ဂလိကဘတ်စ်ကားတစ်စီးနဲ့လိုက်ပါလာတဲ့ရိုဟင်ဂျာတွေဟာကူဝါဟာတီမြို့ကနေညူဒေလီမြို့ကိုရထားစီးပုတ်စီစဉ်ထားတာပါ။တရင်ပေးချက်တစ်ခုအရရိုဟင်ဂျာတွေတင်ဆောင်လာတဲ့ကားကိုကြားဖြတ်စစ်ဆေးခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့လက်ထောက်စုံစမ်းရေးမှူးရာဂျစ်ဒီဘရတ်ကပြောပါတယ်။ဖန်စီထားတဲ့ရိုဟင်ဂျာတွေကိုစစ်ဆေးမေးမြန်းဖို့ရဲဌာနမှထိန်းသိမ်းထားပါတယ်။ရိုဟင်ဂျာ6ဦးမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းယုံ UNHCR ရဲ့ဒုက္ခသည်ကတ်တွေကင်ဆောင်ထားပါတယ်။ဒုက္ခသည်တွေအနေနဲ့အနောက်ရှက်ပေးတာမတရားဖန်စီတာနေရပြန်ပို့တာတွေမဖြစ်ရအောင်ဆိုပြီး UNHCR ကဒုက္ခသည်ကတ်တွေထုတ်ပေးထားတာဖြစ်ပေမဲ့အိန္ဒိယနိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်4000လောက်မှာ16500ရို့ကိုရာကတ်တွေထုတ်ပေးထားနိုင်တာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လကမြန်မာလုံခြုံရေးတပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာ5000နီးပါးအိန္ဒိချင်းဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့တဲ့ဆိုပြီးကုလသမဂ္ဂကပြောဆိုထားသလိုတချို့ကနေဆက်ကိုဖျက်ပြီးတော့အိန္ဒိယအင်ဒူအများစုဖြစ်တဲ့အိန္ဒိယနိုင်ငံထဲကိုဖျက်ကျော်ဝင်ရောက်လာကြတာဖြစ်ပါတယ်။
။ကြာခင်ရပိုင်းကပဲကွယ်လွန်သွားတဲ့သမရဂရိုဟမ်ဘာဘရာဘုရှ်ရဲ့ရုပ်အလောင်းကိုဒီကနေ့ Texas ပြည်နယ် Houston မြို့မှာပြည်သူများနောက်ဆုံးအကြိမ်ကာရဝပြုနှုတ်ဆက်ခွင့်ရမှာပါ။သမရဟောင်းဘုရှ်နဲ့သမရဂရိုဟောင်းတို့အတူတက်ရောက်လို့ရှိတဲ့ Houston မြို့က Episcopal ဘုရားကျောင်းမှာသမရဂရိုဟောင်းရဲ့ရုပ်အလောင်းကိုထားရှိတာပါ။ဇာပနအခမ်းအနားကိုတော့ဒီဖျားကြောင်းမှာပဲစနေနေ့ကြာရင်ကျင်းပမှာဖြစ်ပါတယ်။သမရဟောင်း George H.W. Bush ရဲ့ဇနီးသမရ George W. Bush ရဲ့မိခင်ဖြစ်သူသမရဂရိုဟောင်း Barbara Bush ဟာအချိန်တော်ကြာကျန်းမာရေးအခြေအနေဆိုးရွားခဲ့ပြီးတဲ့နောက်အင်္ဂါနေ့တုန်းကပဲကွယ်လွန်သွားခဲ့တာပါ။ကွယ်လွန်ချိန်မှာတော့အသက်92နှစ်ရှိပါပြီ
။နှစ်ပေါင်း150လောက်ငြိမ့်သက်နေခဲ့တဲ့ဂျပန်နိုင်ငံကမီးတောင်ရှင်တကူဟာဒီကနေ့တောက်ကြနေမှာတော့ဒုတိယနေ့အဖြစ်ဆက်လက်ပောက်ကွယ်နေပါတယ်။ကောင်းကင်ရံထက်မိโกလုံးကြီးတွေနဲ့ကြောက်တုံးကြောက်ခဲအပိုင်းစားတွေမိတောင်ကနေလွင့်စင်ကြနေတာကြောင့်မိတောင်အနီးတော်လာမှုတွေကိုအစိုးရတာဝန်ရှိသူတွေကအ мян ဆုံးပိတ်ပင်လိုက်ပါတယ်။ဂျပန်နိုင်ငံတောင်ဖက်ဆုံးကကျူရှူကျွန်းမှာဒီမိတောင်ပောက်ကွယ်နေတာဖြစ်ပြီးလောလောဆယ်အထိတော့ထိခိုက်ပျက်စီးမှုနဲ့လူအသေအပြောက်ရှိတာမျိုးမကြားသေးပါဘူး။မိတောင်ကလွင့်စင်လာတဲ့ကြောက်တုံးကြောက်ခဲစားတွေဟာတမိုင်ကျော်ပတ်ဝန်းကျင်အထိလွင့်လာနိုင်တယ်လို့ဂျပန်မိုးလေဝသဌာနကသတိပေးခဲ့ပြီးတဲ့နောက်အနီးအနားကတောင်ကုန်းတွေပေါ်မှာရှိတဲ့တဲခိုဆောင်တွေနဲ့နေအိမ်တွေကလူတွေကိုဘေးလွတ်ရာရွှေ့ပြောင်းဖို့တာဝန်ရှိသူတွေကိုညွှန်ကြားထားပါတယ်။မိတောင်ရဲ့လှုပ်ရှားမှုတွေဟာပိုးပြီးတော့အချိန်မြင့်လာနေတယ်လို့ကြွမ်းကျင်သူတွေကလည်းသတိပေးနေပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကမြို့ကြီးတချို့ဟာဒီတရားမဝင်ရွှေ့ပြောင်းမှုရောက်လာသူတွေနေထိုင်လို့ရအောင်ကူညီပေးနေတယ်လို့ဆိုပြီးတော့ဒီမြို့ကြီးတွေကိုရေးယူဖို့တမရထရမ့်အစိုးရကကြိုးပမ်းနေတဲ့အပေါ်ရှီကာဂိုမြို့ဖက်ဒရယ်အယူခံတရားရုံးကပြစ်ချလိုက်ပါတယ်။တရားဝင်ထောက်ထားလက်မှတ်မရှိသူတွေကိုဖက်ဒရယ်အစိုးရကနှိမ်နှင်းရမှာပူးပေါင်းဆောင်ရွက်ဖို့ညှင်းပယ်ခဲ့တဲ့ချီကာဂိုလူမျိုးကြီးတွေကိုဒါဟာအများပြည်သူဘေးကင်းလုံခြုံရေးအမှတ်ခံနိုင်ဖို့အဲဒီလိုဆောင်ရွက်ခွင့်ရှိတယ်ဆိုတဲ့အချက်ကိုတရားရေးဌာနအနေနဲ့ညှင်းပယ်လို့မရဘူးဆိုပြီးဖက်ဒရယ်အယူခံတရားရုံးအမှတ်9ကဆုံးဖြတ်လိုက်တာပါ။သမ္မတထရမ့်အစိုးရတရားရေးဌာနအနေနဲ့ချီကာဂိုမြို့အလေးထားတဲ့စက်တန်ဘိုးတွေကိုအနောက်ရှက်ပြူတာဒါမှမဟုတ်နိုင်တဲ့စီးနင်းလုပ်တာမျိုးကိုအခုချိန်ကစပြီးတော့လက်ခံမှာမဟုတ်ဘူးလို့ချီကာဂိုမြို့တော်ဝန် Ram Emanuel ကပြောပါတယ်ပြီးခဲ့တဲ့နှစ်တုန်းကလည်းချီကာဂိုအနေနဲ့ Federal လူဝင်မှုကြီးကြပ်ရေးအရာရှိတွေကိုဒေတာတွင်အကျဉ်းထောင်နေတဲ့အကန့်အသတ်မရှိဝင်ရောက်စစ်ဆေးခွင့်ပြုဖို့နဲ့လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့ဖမ်းဆီးထားသူတွေကိုပြန်မလွတ်ခင် 48 နာရီကြိုတင်အတည်ပြုဖို့ American ရှေ့နေချုပ် Jeff Sessions ကတောင်းဆိုပြီးတော့အဲ့လိုခွင့်မပြုရင်တော့တရားရေးဌာနကချီကာဂိုပေးနေတဲ့အထောက်ပံ့တချို့ဖျက်တောက်မယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ
။ကြာကြာနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရိုက်တာသတင်းတောက်နှစ်ဦးရဲ့ယုံကြည်မှတည့်ရလူပြတက်တည်ရဲရရှိရဲ့ထွက်ဆိုချက်ဟာတရားစွဲခံထားရတဲ့သတင်းတောက်နှစ်ဦးအတွက်လွတ်မြောက်လာနိုင်မယ့်အခြေအနေထိဖြစ်လာနိုင်မလားဆိုတာကြည့်ကြရအောင်ပါ။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြမှုနဲ့တရားစွဲဆိုခံထားရတဲ့ writer သတင်းတောက်နှစ်ဦးကိုဒီကနေ့ဆက်လက်ရုံးထုတ်စစ်ဆေးရမှာသတင်းသမားတွေကိုအထက်အမိန့်အရာထောင်ချောက်ဆင်ဖမ်းဆီးခဲ့ကြောင်းတရားလိုပြသက်သေတဦးဖြစ်တဲ့ရဲရရှိကထွက်ဆိုသွားပါတယ်။အကျိုးဆောင်ရှင်တွေကတော့သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုလျှို့ဝှက်အထောက်အထားတွေပေးအပ်ခဲ့မှုနဲ့ဆက်နွယ်ပြီးအရေးယူခံထားရတဲ့ဒုရဲမှုမိုးရံနိုင်ရဲ့ထွက်ဆိုချက်ပေါ်အခြေခံပြီးအမှုတွေတွေလွတ်မြောက်ရေးကြိုးပမ်းသွားမယ်လို့ပြောပါတယ်။အပြည့်စုံကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံတော်ဆိုးကလှုပ်ဝှက်ချက်အုပ်ပဒေနဲ့တရားစွဲဆိုခံထားတဲ့ writer သတင်းတောက်နှစ်ဦးမှုကိုဒီကနေ့မြောက်ပိုင်းခရိုင်တရားရုံးမှာ14ကြိမ်မြောက်ရုံးထုတ်စစ်ဆေးပြီးတရားလူပြတက်တည်တွေကိုဆက်လက်စစ်ဆေးပါတယ်။တရားလူပြတက်တည်သူဖြစ်တဲ့အမတ်ရှစ်လုံချုံကြီးရဲတရင်ကဒုရဲမှုမိုးရံနိုင်ကိုစစ်ဆေးခဲ့ပါတယ်။ဒူရဲမှုမှုရနိုင်ကတရားခွင်မှာရဲမှုချုပ်တင်ကိုကကိုဝါလုံးတို့ကိုစာရွက်ထုတ်ပေးပြီးစီစဉ်ထားတဲ့အတိုင်းဖမ်းဆီးခဲ့တာဖြစ်တယ်လို့တရားခွင်မှာထပ်ဆိုခဲ့တဲ့အကြောင်းကိုကိုဝါလုံးတို့ရှင်းနေဦးခင်မောင်စောကအခုလိုပြောပါတယ
်။အဲလင်းကအဲတင်ကိုကိုရဲမှုချုပ်တင်ကိုကိုပြန်တင်ပို့နေတာပြောအဲဒီဝါလုံးတို့ကိုအဲစားတော့ဆိုင်တစ်ခုထဲမှာခေါ်သွားပြီးတော့အဲဒီစားတော့ဆိုင်ထဲမှာဟိုလုပ်တယ်ဒီစာရွက်တွေပြီးတယ်ပြီးပြီးတော့ဝါလုံးတို့ပြန်ထွက်မှာအဲဒီဟိုဟာလေးနဲ့စီစဉ်ထားတဲ့အတိုင်းပေါ့လေအဲဒီလုံမေးတပ်ဖွဲ့တွေကဝါလုံးတို့ဖမ်းနေဆိုတဲ့အကြောင်းပြန်ပြီးတော့တည်နေပို့နေတယ်လို့သူကြားတာလေဆိုပြီးတော့အဲ့ဒါဟိုကထွက်သွားတာအဲ့ရဲရကြီးကြီးလို့လည်းကိုပြောတယ်အဲဝါလုံးကိုလွတ်သွားလို့ရှိရင်တော့မင်းတို့ကောင်တွေအကုန်လုံးချိုးလေးရောက်သွားမယ်လို့ဝါလုံးငောက်တယ်တဲ့နောက်ပြီးတော့မှအဲ့ဒီဟိုဝါလုံးနဲ့မတွေ့ရသေးဘူးဆိုတော့နိုင်လင်းကိုအဲအဆိုရဝါလုံးရှိကိုဖုန်းဆက်လိုက်တွေ့မယ်လို့ပြောလိုက်ဆိုပြီးတော့ဆက်ခိုင်းတယ်တဲ့အဲဆက်ခိုင်းပြီးတဲ့အခါကျတော့နိုင်လင်းကိုไอ้ใส่ไอ้อထုတ်นะทุบไปเลยอะล่ะโอ้บาลูนเล็ดเดียวแท้ยาวแท้ဆိုပြီးပြောတယ်เนี่ยနောက်သူတို့တော်တော်ကြာတယ်တော်တော်ကြာတယ်ပေါ့ဗျာเนาะတော်တော်ကလေးကြာတယ်အခါကြာတယ်အဲ့ ဟိုကနဲ့နိုင်လင်းနဲ့ဟိုတယောက်နဲ့ပြန်ရောက်လာတယ်ရောက်လာပြီးတော့အဲ့ခိုင်းတဲ့အတိုင်းလုတ်ခဲ့ပြီးဟွာလုံးနဲ့ဖမ်းမိသွားပြီလို့ပြောတယ
်ဒူရဲမှုမိုးရနိုင်ဟာရိုက်တာသတင်းတောက်မှုမှာပါဝင်ပတ်သက်ခဲ့တဲ့အတွက်ရဲစီကန်ထိန်းတဲ့ဥပဒေတွေနဲ့အေးအေးယူခံထားသူဖြစ်ပြီးအခုချိန်ထိလည်းမိသားစုနဲ့တွေ့ခွင့်မရရှိသေးပါဘူးဒီအခွင့်မှာဒီကနေ့ပထမဆုံးချိန်ရောက်ရှိလာတဲ့ဒူရဲမှုမိုးရံနိုင်ရဲ့ထွက်ဆိုချက်အပြီးမှာပဲဥပဒေအရာရှိကရဲစစ်ဆေးချက်နဲ့တရားရုံးမှာထွက်ဆိုချက်မကန့်ညီတဲ့အတွက်မယုံကြည်ထက်တဲ့တပ်တွေဖြစ်တတ်မှတ်ဖို့ဥပဒေအရာရှိကရှောက်လဲခဲ့ပေမယ့်တရားရုံးကလက်မခံခဲ့ဘူးလို့လည်းပြောပါရယ်နောက်တစ်ချိန်ယုံချိန်မှာနှစ်ဖက်ရှိနေတဲ့ရှောက်လဲချက်ပြီးတဲ့အခါမှာတော့ဒူရဲမှုရဲ့ထွက်ဆိုချက်နဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းထည့်သွင်းပြီးအမှုတွေဘက်ကခုခံသွားမှာဖြစ်ကြောင်းလည်းအကျိုးဆောင်ရှိနေနောက်တူးဖြစ်တဲ့ဦးတန်းစောအောင်ကပြောပါရယ်
ရဲစကူတရားရဲစကူခေါ်တာပေါ့နော်ဒီရဲစီမှာထွက်ထားတဲ့ထွက်ချက်တွေနဲ့ဒီအရုံမှာထွက်ထားတဲ့ထွက်ချက်တွေကိုလည်းရှိတာဒီ160နဲ့ရဲစီကျင်းလုံး160နဲ့ရာတိုက်ဆိုင်စစ်ဆေးရတော့တခါနောက်ဆုံးအခုကျွန်တော်တို့ပြီးသွားတဲ့အဆင့်အားပဲပြတ်သွားလဲဆိုတော့ဒီဥပဒေရာရှိဘက်ကဒီရဲမှုသူရဲမှုမုံရနိုင်ကိုဟိုမယုံကြည်ထိုင်တော့သတိဖြစ်ကြအောင်ပေါ့နော်ပညာဖို့အတွက်လျှောက်တယ်အဲ့ဒီဟာကိုကျွန်တော်တို့ကကန့်ကွက်ထားတဲ့အတွက်ဒါမဲ့ယုံကြည်မှာနှစ်ဖက်တစ်တစ်နဲ့လျှောက်လိုက်ပြေးရမယ်အဲ့ဒါကိုကျွန်တော်ကြားနာမယ်ပေါ့
ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုရခိုင်ပြည်နယ်မောင်တော်ဘူတီတောင်ဒေသကလုံခြုံရေးတာဝန်ထမ်းဆောင်ပြီးပြန်လာတဲ့တပ်ဖွဲ့ဝင်တွေကိုချီးကပ်ပြီးတပ်ဖွဲ့နဲ့တပ်ဆိုင်နဲ့လုံခြုံရေးစာရွက်စာတမ်းတွေကိုပြပသတင်းဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူဆောင်ရွက်ခဲ့လို့1923ခုနှစ်မြန်မာနိုင်ငံအစိုးရလိုအပ်ချက်အုပ်ပဒေပုံမှန်3နဲ့အမှုဖွင့်ထားခဲ့တာဖြစ်ပါတယ်။ဒီမှုကိုစွဲချက်မတင်ဘဲပလက်ဖို့ရှောက်ထားခဲ့တာကိုလည်းပြီးခဲ့တဲ့ရုံးချိန်မှာတရားသူကြီးကပယ်ချခဲ့ပါသေးတယ်။တရားလိုပြသက်တည်25ရောက်တင်ပြထားခဲ့ပြီးတော့16ရောက်ကိုစစ်ဆေးပြီးဖြစ်ပါတယ်။လာမယ့်15ချိန်မြောက်ယုံရင်ကိုတောက်ကြံနေမှာထပ်မံချင်းစုခဲ့ပါတယ်ခင်ဗျာ
။ကိုထက်အောင်ခန့်စုံစမ်းတင်ပြခဲ့တာပါရှင်။အခုရခိုင်ပြည်နယ်ဘက်ကဒုက္ခသည်စခန်းတွေပိတ်သိမ်းရေးစီမံချက်အကြောင်းပြောပြပေးပါဦးမယ်။ရခိုင်ပြည်နယ်မှာလက်တလောရှိနေတဲ့ IDP ဒုက္ခသည်စခန်းအလုံးကိုပိတ်သိမ်းဖို့မကြခင်မှာစီမံချက်တစ်ခုရေးဆွဲဆောင်ရွက်ဖို့ရှိနေပြီးလက်တလောမှာမြို့နယ်အချို့က IDP စခန်းတချို့ကိုစတင်ပိတ်သိမ်းနေပြီးဒုက္ခသည်တွေကိုလုံခြင်းအိမ်ယာတွေမှာပြန်လည်နေရာချထားရေးစီစဉ်နေပါတယ်။ဒီလိုဆောင်ရွက်ရမှာစခန်းရှိဒုက္ခသည်တွေနဲ့ညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းရခိုင်ပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်က IDP ခေါ်ဒုက္ခသည်စခန်းတွေပိတ်သိမ်းရေးဆိုတာဟာ Kofi Annan Commission ရဲ့အကြံပြုချက်တွေထဲကတစ်ချက်အပါအဝင်ဖြစ်ပြီးလက်တလောမှာစခန်းတချို့ပိတ်သိမ်းနေပြီဖြစ်တယ်လို့စခန်းတွေအားလုံးပိတ်သိမ်းဖို့အတွက်လည်းစတင်ဆောင်ရွက်နေပြီဖြစ်ပါတယ်ဒီကနေ့နေပြည်တော်မှာကျင်းပတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထဲဖို့ဆောင်ရွက်ရေးကော်မတီလုပ်ငန်းညှိနှိုင်းအစည်းအဝေးမှာကော်မတီရဲ့ဥက္ကဋ္ဌလူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအစည်းအဝေးအဖွဲ့အမှာစကားမှာအခုလိုထည့်သွင်းပြောကြားခဲ့ပါတဲ့
နောက်ဆုံးနှစ်ကကြာရှည်ခဲ့တဲ့စခန်းတွေပိတ်သိမ်းရေးဆိုတာကိုလည်းကျွန်တော်ပြီးခဲ့တဲ့ရက်ဒီနေ့ရေမှာကျွန်တော်ပြည်နယ်စီရောက်ခွင့်လည်းကျွန်တော်စုရိတ်ခဲ့ဖြစ်ပါတယ်စခန်းများအားလုံးပိတ်သိမ်းရေးဆိုတဲ့ကျွန်တော်စီမံချက်ကြီးရေးဆွဲရမှာဖြစ်ပါတယ်စီမံအားလုံးပိတ်သိမ်းရေးစီမံချက်ကိုရေးဆွဲပြည့်တဲ့အခါမှာအားလုံးပိတ်သိမ်းရေးရမှာပထမဆုံးကဥစားပေးနေတဲ့ကျွန်တော်ဆောင်ရွက်သွားမယ်ဒါနောက်ပြီးတော့အားလုံးကိုအလင်းအမြန်ပိတ်သိမ်းရေးဆိုတာလည်းရှိပါတယ်အလင်းအမြန်ဆိုတဲ့ပြကြောင့်ခါတဲ့တရက်ညက်ဒီမှာပြီးရတော့မဟုတ်ပါဘူးကျွန်တော်တို့လုပ်ငန်းစဉ်ဇက်တက်ကျွန်တော်ဆောင်ရွက်နေတယ်ဆိုတဲ့အောင်ဟိုကျွန်တော်တို့ပြောရဖြစ်ပါတယ်
စခန်းပြည်နယ်မှာ IDP စခန်း19ခုရှိပြီးစခန်း3ခုကိုပိတ်သိမ်းဖို့ဆောင်ရွက်ထားပြီဖြစ်ပါတဲ့စခန်းတွေပိတ်သိမ်းရမှာစခန်းရှိသူတွေနဲ့ဆွေးနွေးပြီးဆောင်ရွက်နေတာဖြစ်ကြောင်းလဲရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထဲဖို့ဆောင်ရွက်ရေးကော်မတီပူးတွဲဥက္ကဋ္ဌရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပြောပါတယ
်ဒီမူလလက်ရှိအခြေအနေတဲ့ပို့ပြီးတော့ကောင်းမွန်တဲ့အနေအထားမျိုးဖြစ်အောင်လုပ်မယ်ဆိုတော့ရည်ရွယ်ချက်နဲ့ကျွန်တော်ကလုပ်တာတကယ်လည်းပဲကောင်းရမှာပါနော်ဆိုလို့ရှိရင်တို့အခုတို့တန်းရတဲ့မှာဒီဆယ်နှစ်ကျော်လောက်နေနေရတဲ့အနေအထားကနေပြီးတော့တကယ်ကောင်းတဲ့အလုံးချင်းလိုအိမ်မျိုးနောက်တော့အထက်မြင့်လိုဟာမျိုးဒါမျိုးတွေဆိုရင်တို့လက်မခံနိုင်ကြမရှိဘူးလေတို့နားလည်အောင်လက်ခံအောင်လဲကျွန်တော်တို့ကပြောဆိုပြီးတော့မှတို့သဘောတူမှရှေ့မှာကြောင်းပါဘာမှမတူဘဲနဲ့အတင်းအားမှလုပ်တာမျိုးကျွန်တော်တို့မလုပ်ပါဘူ
းလက်ရှိဆောင်ရွက်နေတဲ့အခြေအနေကိုလည်းဦးညီပူကအခုလိုဆက်လက်ရှင်းလင်းပြောဆိုပါတယ်
လက်တော့ဆိုရင်မြေပုံ ITB စခန်းဆိုရင်ဒါကျွန်တော်အားလုံးအစင်းင်းဖြစ်ပါပြီ။ကြောင်းရွှေပြီးတင်အောင်ဟိုလောက်အထိပေါ့ကျွန်တော်လုပ်လို့ရနေပြီ။နောက်ဒီကြောက်တော်မှာရှိတဲ့မိကျန်စခန်းလို့အဲ့ဒါလည်းပဲမြေကြီးတွေပါလေဝယ်ပြီးတော့ကျွန်တော်အကွက်တွေပါလေရိုက်ထားပြရပြီ။ဒါလည်းပဲမကြခင်ကျွန်တော်ကြောင်းရွှေသွားဖို့။နောက်ကျန်တဲ့ဒီစစ်တွေတို့ပေါက်တော်တို့ဒီနေရာတွေကိုလည်းပဲကျွန်တော်အစီအစဉ်တွေလုပ်နေပါပြီ။စီမံချက်တွေရေးဆွဲပြီးတော့လုပ်နေတယ်။စစ်တွေဆိုရင်အမှတက်ကြပြန်တော့နောက်ကိုမနေ့ကျွန်တော်ရောက်ခဲ့တဲ့ ဟောကောင်းတုတ်ကတစ်နှစ်တော့ဒါသူတို့နဲ့လည်းပဲဆွေးနွေးညှိနှိုင်းထားတာတွေလည်းရှိနေပြီ
IDP စခန်း16ခုမှာရောက်ရှိနေသူတွေဟာလူ 9,000 ကျော်လောက်ရှိမယ်လို့ခန့်မှန်းထားပြီးအများစုဟာအစ္စလမ်ဘာသာဝင်တွေဖြစ်ပါတယ်သူတို့တွေဟာ2012ခုနှစ်ကဖြစ်ပွားတဲ့ပြည်ပခါကြောင့်တိတ်ရှောင်လာသူတွေဖြစ်ပါတယ်လောလောဆယ်မှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကိုဖီအာနန်ကော်မရှင်ကအကြံပြုချက်88ချက်တင်ပြထားရမှာရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီက58ချက်ကိုအကောင့်ထဲဖွင့်နိုင်ပြီးဖြစ်ကြောင်းနဲ့ဒီ58ချက်မှာတချို့အချက်တွေကပြင်းပြောက်သွားပြီးဖြစ်တယ်လို့တချို့အချက်တွေကတော့ဆောင်ရွက်နေဆဲဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကဖြစ်ပွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေကိုအစိုးရလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းခဲ့ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံဘက်ကလူ9သိန်းနီးပါးလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်ထွက်ပြေးသွားခဲ့ပါတယ
်။တော်ရရှင်များရှင်မြန်မာအစိုးရရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကိုအချုပ်ချာအာဏာရဲ့မူလပိုင်ရှင်ဖြစ်တဲ့ပြည်သူလူထုနဲ့နီးစပ်တဲ့အောက်ခြေကစတင်မှာဖြစ်ကြောင်းတမရဦးဝင်းမြင့်ကနေ့တကူမေကွန်မှာပြောကြားသွားပါတယ်။ပြည်ပြင်ပြောင်းလဲမှုတွေနဲ့အံဝင်တဲ့သူတွေကိုလည်းအရေးအသွေးရှိသူတွေနဲ့အစားထိုးသွားမယ့်အကြောင်းပြောကြားခဲ့တာပါ။အစိုးရအုပ်ချုပ်မှုပြည်ပြင်ပြောင်းလဲရမှာဘယ်ကဏ္ဍတွေဘယ်ဌာနတွေမှာအပြောင်းလဲတွေလုပ်ဖို့လိုအပ်နေပါလဲ။လူမှန်နေရာမှန်ဖြစ်ဖို့ဘယ်လိုလူတွေကိုဖယ်ရှားပြီးဘယ်လိုပုံကိုမျိုးတွေကိုနေရာပေးသင့်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါတယ်ရှင်။အခုထိုင်းနိုင်ငံထဲမှာကတိတ်မှောက်ပြီးလူအသေးပြောက်ရှိခဲ့တဲ့ထဲမှာမြန်မာမျိုးသမီးတဦးသေဆုံးခဲ့တဲ့အကြောင်းပြောပြပေးပါဦးမယ်။တကြံအားလိုက်ရကာလမှာနေရပြန်ကြသူတွေလိုက်ပါလာတဲ့ခီးသည်တင်ကာဒစီထိုင်းမြန်မာနယ်စပ်မှာဒီကနေ့အစောပိုင်းတိတ်မောက်ခရာကနေမြန်မာနိုင်ငံသားတအူးအပါဝင်နှစ်ဦးသေဆုံးပြီးအများပြတရားရသွားပါတယ်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေထွက်ခွာလာတဲ့ခီးသည်တင်ကတိတ်မောက်မှုအတွင်းတရားပြင်းထန်သူတို့ကိုလည်းနှိဆက်ရာစေယုံကိုပို့ဆောင်ကူတာပေးထားရပါတယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းထိုင်းအခြေစိုက်သတင်းတောက်မအေးအေးမှကပြောပြပေးမှာပါရှင်
တကြံပြီးမှပြန်လာကြတဲ့မြန်မာတွေစီးလာတဲ့ကားတစ်စီးဟာမဲဆောက်ဘန်ကောက်ကားလမ်းမပေါ်မှာလမ်းဘေးကိုထိုးကျခဲ့တာပါမနေ့လင်းအားကြီးအချိန်နကွန်ဆောင်ဝမ်ပြည်နယ်တဲကလမ်းဘေးတနေရာကိုထိုးကျပြီးတိမ်းမောက်ခဲ့တာကြောင့်အသက်32နှစ်အရွယ်မတ်နီနီအောင်နဲ့အသက်24နှစ်အရွယ်ထိုင်းနိုင်ငံသူတူပွဲချင်းပြီးသေဆုံးခဲ့ကြောင်းထိုင်းလူမှုကယ်ဆယ်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ဒီထဲမှာဒဏ်ရာရရှိသူ38ဦးရှိတယ်လို့ဒဏ်ရာပြင်းထန်သူ5ဦးရှိတယ်လို့လည်းထိုင်းမျိုးသမီးတူကပြောပြပါတယ်
အဲ့ဒီချက်ချင်းတေးလာနေရောက်ပေါ့နော်မင်းခက်ချင်းနေရောက်ပေါ့ထိုင်းထိုင်းမှာခလေးတယောက်နောက်ပြီးပမာဒီကဘဘာဒီတာကကောင်မလေးတယောက်ဂျန်နေလူအခု39ရောက်ပါဆေးရုံမှာပေါ့နော်ခုနေတယ်ပေါ့နော်အဲ့ဒီ39ရောက်ထိုင်းလည်းပါတယ်ပမာလည်းပါတယ်အဲ့လိုပေါ့
မွတ်စလင်
လည်းပါတယ
်
သူလူလည်းဟိုတက်စီကနဲ့သူတို့ပြင်ထားတော်နေလူလည်းပြင်သွားပြီပေါ့အဲအခုအဲ့ဒီ39ရောက်မှာသူကဟိုနည်းနည်းဖြစ်မြန်တဲ့လူတွေကညာရောက်ပေါ့နော်အခုသေးရုံစီးနေတယ်ပေါ့နော
်အခုကားမမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ယုံကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကားမောက်သမားဖြစ်တဲ့စီရီယာမွန်ကတော့ကားရှေ့မှာစိုက်ကယ်တစီးထည့်ဝင်လာတာကိုမတိုက်မိအောင်ရှောင်ရင်းအခုလိုမျိုးလမ်းဘေးထိုးကျသွားခဲ့တာဖြစ်တယ်ဆိုပြီးအစ်စ်ဆေးခံခဲ့ပေမဲ့ရဲတပ်ဖွဲ့ကတော့ကားဟာအချိန်ပြည့်ပြည့်နဲ့မောင်းလာခြင်းရှိမရှိကားမောင်းသူဟာမူရစ်ဆေးနဲ့အရက်သုံးဆွဲထားမှသာဆက်လက်စစ်ဆေးနေကြောင်းသိရှိရပါတယ်။ပြီးခဲ့တဲ့မလ30ရက်နေ့တုန်းကလည်းမြန်မာလူထုမားတွေတည်လာတဲ့ကားတစ်စီးဟာတက်ခရိုင်ထဲမှာပဲမီးလောင်ခဲ့တာကြောင့်မြန်မာလူထုမား20သေဆုံးခဲ့ပါဗါတယ်။အဲ့ဒီကားဟာသူ့နယ်မြေအတွင်းမှာပဲမောင်းခွင့်ရှိတဲ့ကားလို့ထိုင်းနိုင်ငံထုတ်သတင်းမီဒီယာတွေမှာရေးသားကြပြီးခရီးဝဲမောင်းခွင့်ရှိမရှိဆိုတာကိုစစ်ဆေးမှုတိတိကျကျလုံဆောင်ထားတာမရှိတဲ့ကားလို့လည်းသတင်းတွေမှာဖော်ပြခဲ့ပါတယ်။အီဗီလာ9ရက်နေ့မနက်ကလည်းတက်ခရိုင်လမ်းမပေါ်မှာဘန်ကားတစီစီပိုက်ပေါက်ရာကနေမိလောင်ခဲ့ပြီးမဲ့လိုက်ပါလာတဲ့မြန်မာလူသမား14ဦးကတော့အသက်လူပြီးဆင်းပြေးတဲ့အတွက်ထိခိုက်သေးဆုံးမှုတော့မရှိခဲ့ပါဘူး။အဲ့ဒီညမှာပဲနှစ်နိုင်ငံသဘောတူစာချုပ်နဲ့လာပြီးအလုလာလုကြတဲ့မြန်မာ90လောက်ပါလာတဲ့ကားတစီဟာလမ်းဘေးကကြောက်ထဲကိုထိုးကျပြီး Katay Mokera Jow, a kinted Niamabe, Yamari, Puejembi, Chau Uti Songera Piparation.
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆခြင်းတွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်မတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်မတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA American တန်ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။ကျွန်မတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာတန် DPP ရုပ်သံလိုင်းကနေပြီးတော့လည်းကြည့်ဆူနိုင်ပါတယ်။ VOA ရုပ်သံစလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ဆူနိုင်တာဖြစ်ပါတယ်ရှင်။အခုတောက်ကြနေညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါဦးမယ်ရှင
်။လွန်ခဲ့တဲ့နှစ်အတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အဲ့ဒီအချိန်ကပြည်ထောင်စုစုံစမ်းစစ်ဆေးဘီရို FBI ညွှန်ကြားမှု James Comey ကိုတွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးတော့ Comey ရေးသားထားတဲ့မှတ်တမ်းတွေကြာသပတေးနေ့ကပေါ်ကြားလာခဲ့ပါတယ်။ Congress လက်တော်အမတ်တွေဖတ်ရှုလို့ရအောင်တရားရေးဌာနကထုတ်ပြန်ခဲ့ပြီးတဲ့နောက်ပြင်ပကိုအခုလိုပေါ်ကြားလာတာပါ။သမရနဲ့တွေ့ဆုံခဲ့ခြင်းအတွင်းစကားပြောဆိုရမှာစိတ်ကတိကောင်ဖြစ်เสียအကြောင်းအရာတွေပါဝင်တယ်လို့ယူဆပြီးတဲ့နောက်မှတ်စုရေးသားထားဖို့လိုတယ်လို့ယူဆပြီးရေးသားခဲ့တာလို့ကိုမေးကပြောပါတယ်။သမရရွေးကောက်ပွဲမှာတူနိုင်ရအောင်ရုရှားရီနဲ့ပူးပေါင်းကြံစည်ခဲ့တဲ့ရုရှားပြည်တစားရီနဲ့ထရမ့်တို့ပြောဝါနေတဲ့ဗီဒီယိုတွေရှိနေတယ်ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်ပြီးတော့သမရကစိုးရင်ကြောင်ပြောကြခဲ့တယ်လို့အဲ့ဒီမှတ်တမ်းထဲမှာကိုမေးကရေးသားထားပါတယ်။အမေရိကန်ဘူထောင်းလိုင်းအေဂျင်စီ CIA ညွှန်ကြားမှု Mike Pompeo ဟာမြောက်ကိုရီးယားနိုင်ငံပျောင်ရဲမျိုးကိုတောက်ရောက်ပြီးမြောက်ကိုရီးယားကောင်းဆောင် Kim Jong Un နဲ့လျှို့ပဲတွေ့ဆုံခဲ့တာဟာအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားထိပ်သီးစည်းဝေးပွဲဖြစ်မြောက်စေရေးလိုအပ်တဲ့ဆောင်ရွက်ချက်တွေလုပ်ကင်လိုက်တဲ့အကောင်းလက္ခဏာဆောင်တဲ့သင်္ကေတဖြစ်တယ်လို့ကျွမ်းကျင်သူတွေကလေးလာသုံးသပ်ပြောဆိုကြပါတယ်ဝါရှင်တန်မှာတွေ့ဆုံမှုအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဖိတ်ကြားချက်ကိုရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့လက်ခံဖို့ဆန္ဒရှိကြောင်းနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ဖ်ကပြောကြားလိုက်ပါတယ်။နိုင်ငံပိုင်သတင်းဌာန RIA Novosti နဲ့တွေ့ဆုံမေးမြန်းခန်းအတွင်းပူတင်ဟာတွေ့ဆုံဆွေးနွေးပွဲအတွက်အစင်းသင့်ဖြစ်နေပြီလို့ပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကနိုင်ငံဟာပြည်နယ်မှာဒီကနေ့မှာပဲကာဗုန်ထောင်ပေါက်ခွဲမှုကြောင့်လူ9ဦးထက်မနည်းသေဆုံးပြီးတော့ဆယ်ဦးကျော်တန်ရာရရှိသွားပါရခင်ဗျာ
။တာကြံနေညနေခင်းနောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်ပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါရရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရတယ်။ VOA ကထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်း VOA ရဲ့ internet စာမျက်နှာ burmese.voanews.com ကနေပြန်လည်ကြည့်ရှုနိုင်နိုင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.
From Washington,